ဘင်္ဂလားဒေ့ရှ်ကရန်ဂျာဒုက္ခသည်တွေအတွက်ရမုံငွေမရှိလို့လာမယ့်လထဲမှာအစားအစာခွဲတန်းတွေတစ်လ12ဒေါ်လာခွဲကို6ဒေါ်လာထိဆွတ်ချမှာဖြစ်ကြောင်းတာဝန်ရှိသူတူကိုကူကားပြီးတော့ရိုက်တာသတင်းကပို့တုံးတွေမှာရှိပါတယ်။ဧပြီလ10ရက်နေ့ကစပြီးအသက်ဝင်မဲ့တစ်လ6ဒေါ်လာခြွေတာဖြတ်တောက်မှုတည်ပြုတဲ့စာကိုလက်ခံရရှိထားတယ်လို့ဒုက္ခသည်စခန်းလေးကိုကြီးကြပ်တဲ့ဘင်္ဂလားဒေ့ရှ်အရာရှိမိုဟာမက်မီဆန်နူးစ်ရာမန်ကပြောပါတယ်။ကုလသမဂ္ဂကမ္ဘာစနိုက်ခအစီအစဉ် WFP ကပေးပို့တဲ့စာထဲမှာအစားအစာခွဲတန်းတွေတစ်လမှာ12ဒေါ်လာခွဲပေးနိုင်ဖို့ရမုံငွေရှာခဲ့ပေမဲ့အလှူရှင်ရှာမတွေ့ခဲ့ဘူးလို့ဖော်ပြထားတာတွေ့ရတယ်လို့ဆိုပါတယ်။ဒုက္ခသည်တွေဟာလူသားဆန္ဒမှုအကူအညီတွေပေါ်လုံးလုံးမိခိုးနေရတာကြောင့်အခုလို့ short ချလိုက်လို့အချိန်ကလွယ်ချက်တွေဖြစ်စီနိုင်မှုမိသားစုတွေကြားမှာယုံကံအမှာဖြစ်ပြီးတော့စခန်းတွေထဲမှာတင်းမာမှုတွေတိုးလာနိုင်စေတယ်လို့ WFP ကပြောပါတယ်။ကုလသမဂ္ဂဒုက္ခသည် Agency အကြီးအကဲ Philippo Grandi ကဒုက္ခသည်စခန်းတွေရှိရာ Costas Bazaar ကိုပြီးခဲ့တဲ့တောက်ချန်တွေကသွားရောက်တုန်းကလည်းအလူရှင်တွေရဲ့ပံ့ပိုးမှုရော့ကျသွားရင်ကြည်ကြီးမမထိကိတ်စီမှာဖြစ်ပြီးတော့ထောင်ထဲချီတဲ့လူတွေငတ်ပေးစိုက်နိုင်တယ်လို့ယောဂနဲ့မလုံခြုံမှုအနေတွေကြုံရနိုင်တယ်လို့သတိပေးထားပါတယ်။2023ခုနှစ်တုန်းကရိန်ဂျာတွေအတွက်စားစာခွဲတန်းကိုတစ်လမှာ10ဒေါ်လာထိလျှော့ချခဲ့တော့ကလည်းအငတ်ပေးနဲ့အာဟာရချိုးတက်မှုသိသိသာသာမြင့်တက်ခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်ခင်ဗျာ။